လောင်နိုင်ငံမှာတော့ဒီမက်သနောအစိတ်အသစ်နဲ့အရက်တောက်သုံးပြီလို့တေဆုံးတဲ့သူ6ယောက်ရှိသွားခဲ့ပြီးတဲ့နောက်မှာလောင်နိုင်ငံကိုသွားမဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီအရက်တောက်တာကိုသတိထားဖို့အတွက်ကျန်းမာရေးသတိပေးချက်အမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်ဗန်ဗီယန်မြို့မှာမက်သနောပါတဲ့အရက်တောက်ပြီလို့အဆိပ်သင့်မှုတွေဖြစ်နေပုံရတာကြောင့်ဒီအရက်တောက်ကြရင်သတိထားပါလို့ဗီယန်ကျမ်းမှာရှိတဲ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီကနေ့နောက်ဆုံးသေဆုံးသွားသူကတော့အသက်19နှစ်အရွယ်ဩစတြေးလျနိုင်ငံသူဟော်လီဘောလ်စ်ဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကမက်သနောအဆိပ်သင့်အရက်တောက်ပြီးတဲ့နောက်မှာနေထိုင်မကောင်းဖြစ်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကဆေးရုံတရုံမှာကုသနေရင်းနဲ့ဒီကနေ့သေဆုံးသွားတာဖြစ်ပါတယ်။ဟောလီရဲ့အချက်ဆုံးတငယ်ချင်းဘီယန်ကာဂျုန်းစ်လည်းမနေ့ကပဲတေဆုံးသွားခဲ့ကြောင်းနဲ့ဒီဩစတြေးလျတနိုင်ငံလုံးခြေခွဲဝမ်းနေနေကြောင်းနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကကြေညာချက်ထုတ်ပြန်ပါတယ်။အခုအချိန်ထိလာအိုမှာအရက်အစိုက်သင့်ပြီးတေဆုံးသူဩစတြေးလျနိုင်ငံသား2ယောက်၊ဒိန်းမတ်နိုင်ငံသား2ယောက်၊အမေရိကန်တစ်ယောက်နဲ့ UK နိုင်ငံသား1ယောက်တို့တေဆုံးခဲ့ကြပါတယ်။လူငယ်ကဘာလက်ခီးတဲ့တွေအသွားများတဲ့လာအိုနိုင်ငံဗန်ဗီယန်မြို့မှာနိုဝင်ဘာ12ရက်နေ့ကဒီညဘက်အလဲထွက်တောက်စားခဲ့ကြပြီးတဲ့နောက်မှာနာမကျန်းဖြစ်သူ12ယောက်လောက်ရှိတယ်လို့ UK နဲ့ဒီဩစတြေးလျသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တေဆုံးသွားတဲ့ဩစတြေးလျဆဲကျော်သက်2ယောက်တဲခိုတဲ့အဆောင်ပိုင်ရှင်နဲ့မန်နေဂျာကိုလာအိုရဲကဖမ်းဆီးစစ်ဆေးနေပါတယ်။ဒါပေမဲ့သူတို့ကိုအမှုဖွင့်တရားမစွဲရသေးဘူးလို့ဗန်ဗီယန်မြို့ခီးသွားလုပ်ငန်းဆိုင်ရာရဲတာဝန်ရှိသူကပြောပါတယ်။ကျော်ဘူးအိတ်နဲ့လှည့်လည်ခီးသွားသူတွေတဲခိုကြလေးရှိတဲ့နာနာအဆောင်ပိုင်ရှင်နဲ့မန်နေဂျာအပါအဝင်တချို့ကိုရဲကခေါ်ယူစစ်ဆင်းနေတယ်ဆိုတာကိုအဆောင်ဝန်ထမ်းတွေကအတည်ပြုပြီးတော့လောလောဆယ်ဧည့်သည်အသည့်လက်မခံဘူးလို့ပြောပါတယ်ရှင်။